ယူကရိန်းကိုရုရှားတို့ကျူးကျော်ဆဲတိုက်ခဲ့တာတနစ်ပြည့်တဲ့ဒီနေ့တောက်ချာနေမှာကြာဆုံးတိုက်ဆုံးခဲ့သူတွေအတွက်အထိမ်းအမှားအောင်မိပွဲကိုယူကရိန်းနိုင်ငံကီးမြို့တော်မှာအခမ်းအနားကျင်းပခဲ့ပါတယ်။စစ်ပွဲတံကိုတနစ်လုံးကြံ့ကြံ့ခံနေခဲ့တဲ့ယူကရိန်းနိုင်ငံအနေနဲ့နတ်ဖန်ပါဖြစ်မယ်ဆိုတာမသိပေမဲ့ဆက်လက်တိုက်ပွဲဝင်သွားဖို့လိုအပ်တယ်လို့သမ္မတဗိုလိုဒီမာဇယ်လန်စကီကမိန့်ခွန်းစကားပြောကြားခဲ့ပါတယ်။2023မှာအောင်ပွဲရအောင်လုပ်သွားမယ်လို့တနိုင်ငံလုံးကိုတိုက်ရိုက်ထုတ်လွှင့်ပြတ်သားတဲ့မိန့်ခွန်းထဲမှာသူကခုလိုကတိပေးပြီးပြောခဲ့ပါတယ
် Залежить що години саме від тебе українські воїни найголовніше
Russia လူသားသမားတွေပြစ်ဒဏ်မခံရမချင်းကျွန်တော်တို့ဘယ်တော့မှနားလိမ့်မယ်မဟုတ်ပါဘူးနိုင်ငံကခုံရုံးရဲ့ပြစ်ဒဏ်ဖျားခင်ရဲ့စီရင်ချက်ကျွန်တော်တို့တိုက်ပွဲဝင်သူတွေရဲ့စီရင်ချက်ကို Russia တို့မခံရမချင်းဆက်လက်တိုက်ပွဲဝင်သွားမှာဖြစ်ပါတယ်လို့သမ္မတ Volodymyr Zelensky ကမိန့်ခွန်းပြောကြားသွားခဲ့တာဖြစ်ပါတယ် Russia ကိုအရေးယူနိုင်မယ်ယူကရိန်းနိုင်ရမယ်ဆိုတဲ့အပေါ်သူ့အနေနဲ့တန်တရားလုံးဝမရှိဘူးလို့လည်းယူကရိန်းသမ္မတကပြောကြားသွားခဲ့ပါတယ်။စစ်ပွဲနှစ်ပတ်လည်အခမ်းအနားမှာရုရှားကိုအခုခံတိုက်ပွဲဝင်နေကြတဲ့စစ်သားတွေကိုလည်းသမ္မတဇယ်လန်စကီကစုစိတ်တွေချီးမြှင့်ခဲ့ပါတယ်။ပြီးခဲ့တဲ့ February လတည်းကစလို့တနင်္လာခုခံတိုက်ပွဲဝင်ခဲ့ကြသူတိုင်းကိုသမ္မတဇယ်လန်စကီကကျေးဇူးတင်ကြောင်းအဲ့ဒီအခမ်းအနားမှာပြောခဲ့ပါတယ်။ခုစစ်ပွဲကြောင့်အသက်ပေးသွားကြသူအားလုံးကိုလည်းအမတ်ရအောက်မေ့ကြောင်းလည်းသမ္မတဇယ်လန်စကီကပြောကြားခဲ့ပါတယ်။